မေလ3ရက်စနေနေ့ညတော့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။အစ်စလန်ဒန်အရက်မှနေကြတဲ့အသက်28နှစ်အရွယ်ခူရန်ဘတ်နဲ့အသက်30အရွယ်ရာရှိရိုအဲနိုဖြစ်ပြီးတော့တိုက်ခိုက်ခဲ့သူတတိယတယောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ရဲကပြောပါတယ်။ခူရန်ဘတ်ဟာအိမ်နောင်တဲ့ကလေးနှစ်ယောက်ဖခင်ဖြစ်ပါတယ်သူဟာပါကစ္စတန်မှာမွေးဖွားပြီးတော့ကလေးအွယ်တွေကမိဘတွေနဲ့ဗြိတိန်နိုင်ငံမှာနေထိုင်ခဲ့သူပါသူ့ရဲ့အကြောင်းကိုအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့တာဝန်ရှိသူတွေနဲ့ဒီထောက်လှမ်းရေးဌာနတွေကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကသိရှိထောက်လှမ်းခဲ့ပေမဲ့တိုက်ခိုက်မဲ့အန်ဒီရဲ့ရှိသူအဖြစ်စိုးရိမ်ရလောက်တဲ့လက္ခဏာမပြခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရာရှိရီယိုအန်ကတော့အိုင်ယာလန်နိုင်ငံမှာနှစ်အတော်ကြာကြာနေထိုင်ခဲ့ဘူးတဲ့မော်ရိုကိုလူမျိုးလစ်ပြားနိုင်ငံသားဖြစ်တယ်လို့သူ့ကိုယ်သူဆိုထားဘူးကြောင်းရဲကပြောပါတယ်လန်ဒန်မြို့ရဲကလန်ဒန်ဘရစ်ဂျ်တံတားပေါ်မှာဗန်ကားနဲ့လူတွေကိုအတင်းဝင်တိုက်ပြီးတော့အနားကဘာရာမားကတ်အရပ်မှာဒီတွေ့ရလူတွေကိုဓားနဲ့ထိုးခဲ့သူ၃ယောက်လုံးကိုရဲကပြစ်ခတ်တပ်ပစ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာ9ယောက်သေဆုံးပြီးတော့လူပေါင်း50ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့မတင်ကားသူတွေကိုနယူဟမ်နဲ့ဘာကင်ရပ်ကွက်တွေကနေရာတော်တော်များများမှာလိုက်လံရှာဖွေစီးနှင်မှုတွေကိုလည်းလုပ်ခဲ့ပါတယ်။ဘာကင်ရက်ကွက်ကလိမ့်စာနှစ်ခုမှာဖမ်းဆီးခဲ့တဲ့ထဲကအသက်19နှစ်ကနေ60ကြာအမျိုးသမီး9ယောက်နဲ့အမျိုးသား5ယောက်ကိုပုံမှန်မတက်ဘဲပြန်လွှတ်ခဲ့တယ်လို့တင်းနှလာနေညပိုင်းမှာရဲကကြေညာပါတယ်။တည်ဆုံးခဲ့သူတွေထဲမှာတခြားနိုင်ငံသားတချို့ပါတယ်ဆိုတာသိထားပြီးအတိအကျဘသူဘဝဖြစ်တယ်ဆိုတာရဲကဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်။တည်ဆုံးခဲ့သူတွေအတွက်အောက်မေ့ဆုတောင်းပွဲကိုတင်းနှလာနေညနေပိုင်းတုန်းကလန်ဒန်ဘရစ်ဂျ်တံတားနာကပေါ်တစ်ဖီးလ်ပန်းချံလေးမှာပြုလုပ်ခဲ့ပါတယ်ရှင်။